ဇာကအဖြစ်ဖမ်းဆီးခံထားရသူတွေကိုမကြမီအိမ်ပြန်ခေါ်လာနိုင်ဖို့နှီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကအသေးစိတ်ကိုတော့ပြောခဲ့ပါဘူး။အပြစ်ရကာလအကြောင်းဂါဇာကိုအကူအညီပံ့ပို့ပေးနေအစ္စရေးကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့တရားခံတွေလဲလှယ်ရေးအကြောင်းတွေကိုဆွေးနွေးနေကြတဲ့အကြောင်းဟာမတ်စ်အဖွဲ့ကောက်ဆောင်အစ်ပိုင်းဟာနီယက်ကရိုက်တာကိုပြောပါတယ်။စစ်အတွင်းအထူးအစိုးရအဖွဲ့ရဲ့အဖွဲ့ဝင်၃ယောက်အင်္ဂါနေ့မှာအစ္စရေးမှာဆွေးနွေးခဲ့ကြပြီးလုံခြုံရေးအဖွဲ့နဲ့အစိုးရအဖွဲ့တရားလုံးစည်းဝေးတွေဆက်လုပ်မယ်လို့ဝန်ကြီးချုပ်နေသယဟုတ်ယုံကပြောပါတယ်။အခုကက်ဘိနက်မှာစဉ်းစားနေပါတယ်။သဘောတူညီချက်အသေးစိတ်ကိုဘယ်ဘက်ကမှမထုတ်ပြန်သေးပါဘူး။ဒါပေမဲ့အစ္စရေးမီဒီယာတွေမှာတော့ဂါဇာမှာအစ္စရေးထိုးစစ်ကို9ရက်ကြာရပြီးဟာမတ်စ်ကတရားခံ50ကိုလွတ်ပေးဖို့အစ္စရေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်ပေးဖို့သဘောတူကြတယ်လို့ဖော်ပြနေကြပါတယ်။ပထမဆုံးတရားခံလွတ်တာကကြာတာပရိဒါမမို့တောက်ချာနေမှာဖြစ်နေမယ်လို့လည်းအစ္စရေးရုပ်သား Channel 12ကပြောပါတယ်။အစ္စရေးသတင်းတွေကဖော်ပြချက်တွေကိုတိကျအတိအပြုလို့တော့မရသေးပါဘူး။ဒါပေမဲ့အပြစ်ရသဘောတူညီချက်တက်တန်းကိုတိုးခေါင်းတိုးနိုင်တယ်လို့အမည်မဖော်လို့တဲ့အစ္စရေးတာဝန်ရှိသူတို့က AP သတင်းဌာနကိုပြောပါတယ်။